Welcome to the Voice of America in Burmese.
Mingla menai khin ma shin. Washington ni ro view American tan ga ni 2020 August la 23 ye. Tining rei ni menai khin season rei go Myanmar san lo chain menai 6 na yi ga ni 9 na yi thi. Line no meter 2440 ne 51. Line la meter 190 rei ga ni thaut lwan pe ni ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးပါမယ်။ကဘာတလွားကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားသူဟာစနေနေ့မှာ8သိန်းကျော်သွားပြီဖြစ်ပါတယ်။အခုစိုက်ခံရသူကလည်း23သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်ကကပ်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံဟာကဘာမှာဒီရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးစနေနေ့အထိဆိုဒီရောဂါနဲ့သေဆုံးသွားသူက2သိန်းနီးပါးအခုစိုက်ခံရသူက5သန်းခွဲကျော်ရှိနေတာပါ။အမေရိကန်နိုင်ငံမှာလူပြိုမဟုတ်တဲ့အသားရောင်ရှိတဲ့သူက40ရာခိုင်နှုန်းရှိပေမဲ့ဒီဗိုင်းရပ်စ်ကြောင့်သေဆုံးရသူအားလုံးရဲ့52ရာခိုင်နှုန်းကအသားရောင်ရှိသူတွေဖြစ်နေတယ်လို့ AP နဲ့ပြည်မှုဆိုင်ရာတရားစီရင်စနစ်ကြောင်းဖော်ပြနေတဲ့သတင်းမီဒီယာအဖွဲ့တစ်ခုဖြစ်တဲ့ The Marshall Project တို့ကပြောပါတယ်။မက္ကဆီကိုနိုင်ငံမှာတော့စနေနေ့အထိဆိုဒီရောဂါကူးစက်ခံရသူ5သိန်းခွဲလောက်ရှိပြီးသေဆုံးရသူက6000လောက်ရှိပါတယ်။ Coronavirus ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုဟာအမေရိကန်နိုင်ငံမှာလူတစ်သိန်းမှာအယောက်150လောက်ဆန်းသက်ပေမဲ့မက္ကဆီကိုမှာတော့တစ်သိန်းမှာ3ယောက်လောက်ပဲဆန်းလာတွေ့ရတယ်လို့ WHO ကတောက်ကြံနေကပြောပါတယ်။ဥရောပနိုင်ငံအများပြားမှာတော့ရောဂါအကူးစက်ခံသူအရေအတွက်ကတိုးမြင့်လာနေတာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းနိုဗ ెంబర్ ရွေးကောက်ပွဲကျင်းပတဲ့အခါစားလိုက်ကနေမဲပေးမှုတိတ်များလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုအနေနဲ့အမေရိကန်စားပို့လုပ်ငန်း USPS အတွက်ရန်ပုံငွေဒေါ်လာ25ဘီလီယံချထားရင်းနဲ့ USPS ရဲ့စားဖြန့်ဝေမှုတွေကိုနှေးသွားစေနိုင်တဲ့ဌာနဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်ဖို့အောက်လွှတ်တော်အမတ်တွေရဲ့အရေးပေါ်အခြေတင်ဆွေးနွေးပွဲကိုစနေနေ့မှာပြုလုပ်နေပါတယ်။မကြာခင်နှစ်တွေအတွင်း USPS စားပို့လုပ်ငန်းကနေဝင်ငွေသိမ့်မရတဲ့အတွက်ကုန်ကျစရိတ်ကိုရှော့ချတဲ့အနေနဲ့အ мян စားရွေးဆက်တွေလမ်းဘေးစားလိုက်ပုံးလေးတွေကိုဖယ်ရှားပစ်ဖို့နဲ့ဝန်ထမ်းတွေအတွက်အချိန်မိုလိုအားကရှော့ချဖို့ပါဝင်ပြုပြင်လုပ်ငန်းတွေကို USPS အကြီးအကဲအသစ်ဖြစ်တဲ့ Louis DeJoy ကလုပ်ဆောင်နေတာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲအတွက်စားလိုက်ကပို့သမျှစားတွေကိုသတ်မှတ်နေရရအောင်ဦးစားပေးပြီးပို့ဆောင်မယ်လို့တောက်ကြံနေအထက်လွှတ်တော်ကျန်းမာပွဲမှာ USPS အကြီးအကဲအသစ် DeJoy ကပြောကြားခဲ့တာပါ။ Belarus သမ္မတ Alexander Lukashenko ကိုကယ်တင်ဖို့အတွက် Russia ကစစ်ရေးဝင်ဆွတ်တာတွေမလုပ်အောင် Russia ကိုပြက်ပြက်သားသားဝိုင်းပြီးပြောပြဖို့အနောက်နိုင်ငံအစိုးရတွေကိုဘယ်လာရုစ်အတိုက်ခံခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။ဘယ်လာရုစ်ရဲ့နယ်မြေပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာတည်မြဲရေးအတွက်အာမခံကြောင်း1994ခုနှစ်မှာလက်မှတ်ရေးထိုးခဲ့တဲ့ဘူဒါပက်စ်နိုင်ငံတကာသဘောတူညီချက်နဲ့အညီရပ်တည်ပေးမှာဖြစ်ကြောင်းအနောက်နိုင်ငံတွေဘက်ကကြေညာချက်ထုတ်ပြန်ပေးဖို့သူတို့ကလိုလားနေတာပါ။သမ္မတလူကာရှန်ကိုရဲ့ရွေးကောက်ပွဲပြန်ပတ်တူဖြစ်ခဲ့တဲ့တန်ယာရှိဟောင်းဗလာရီတက်စကာလိုကတော့အနောက်နိုင်ငံတွေအနေနဲ့အတိုက်ခံဆဗက်လနာတခန်နော့စကာယာကိုဘယ်လာရုစ်နိုင်ငံရဲ့တေဝင်အုပ်ချုပ်သူဖြစ်နေချက်ချင်းအတိမတ်ပြုပေးတဲ့လို့ VOA နဲ့တခြားသတင်းဌာနတွေရဲ့ရုပ်သံမေးမြန်းခန်းတွေမှာပြောကြားခဲ့တာဖြစ်ပါတယ်။ဒါဟာဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုတရားဝင်ဘူးလို့ညင်ညာပြီးအတိုက်ခံခေါင်းဆောင်ဟွမ်ဂွာယေရိုကိုမနစ်ကအတိမတ်ပြုခဲ့တဲ့လိုမျိုးဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဆဗက်လနာကိုဘယ်လာရုစ်နိုင်ငံသားတိုင်းရဲ့စိတ်ထဲမှာဒီလာချင်းပါခဲ့တဲ့ရွေးကောက်ပွဲတကယ်လည်းအနိုင်ရသူဖြစ်နေရှုမြင်ကြကြောင်းလည်းပြောပါတယ်။တန်မန်ဟောင်းတက်စကာလိုဟာသမ္မတလူကာရှန်ကိုရဲ့ရန်ကိုကြောက်တဲ့အတွက်ရွေးကောက်ပွဲမတိုင်ခင်ဖြိပတ်ကိုထွက်ပြေးခဲ့တာဖြစ်ပြီးဆဗက်လန်နာရဲ့ခင်မွန်းပါဝင်သမ္မတရဲ့တခြားအဓိကပြိုင်ပွဲနှစ်ဦးကတော့အချင်းချာရာခံခဲ့ရတာပါ။ခင်မွန်းဖြစ်သူထောင်ကျနေတာကြောင့်အောက်ကလ9ရဲ့ရွေးကောက်ပွဲမှာကိုရိုင်းဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့သမ္မတလူကာရှန်ကိုကသူဟာမဲအလုံးရဲ့80ရာခိုင်နှုန်းအနိုင်ရကြောင်းကြေညာခဲ့တာပါ။American ပြည်ထောင်စု California ပြည်နယ်မှာစနေနေ့အထိကြဲကြဲပြန့်ပြန့်ဆက်ပြီးလောင်ကျွမ်းနေတဲ့တော်မီငိမ့်တော်အောင်အကူအညီပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကနိုင်ငံတကာအကူအညီကိုတောင်းခံလိုက်ပါတယ်။မီးလောင်နေတဲ့နေရာ960ကိုငိမ့်သက်ဖို့ California နဲ့တခြားပြည်နယ်10ခုကမီးတပ်သမား12000ကျော်စူးစမ်းနေကြတာဖြစ်ပြီးကနေဒါနဲ့ Australia ကပါအကူအညီပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတောက်ချနေမှာပန်ကြားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာရာနဲ့ခြေတဲ့နေအိမ်တွေနဲ့တခြားအဆောက်အဦတွေပျက်စီးခဲ့ရတယ်လို့ဒေသခံတောင်းနဲ့ခြေပြီးလဲအိုးအိမ်ဆန့်ခွာထွက်ပြေးနေကြတာပါအခုချိန်ထိအနည်းဆုံးလူ9ဦးသေဆုံးခဲ့ပြီးမိသားသမားအပါအဝင်ဒဏ်ရာရသူက43ဦးရှိနေပါတယ်
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ24 kHz 12133ညလိုင်းနိုမီတာ40 kHz 9133ညလိုင်းနိုမီတာ51 kHz 5805နဲ့လိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ကင်း view ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့အထက်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူ6ဦးထပ်မံတွေ့ရှိရတဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း442ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားရေးဝန်ကြီးဌာနကဩဂုတ်လ22ရက်ည8နာရီသတင်းမှာထုတ်ပြန်ပါတယ်စစ်တွေမျိုးကဓာတ်ခွဲနမူနာ39ခုအပါအဝင်ဓာတ်ခွဲနမူနာစုစုပေါင်း890ကျော်ကိုစစ်ဆေးခဲ့ရမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးစုစုပေါင်း6ဦးစီမှာရောဂါပိုးတွေ့ရှိတာပါသူတို့6ဦးဟာအသက်15နှစ်ကနေ83နှစ်ကြာဖြစ်ပါတယ်။ကိုဗစ်ပိုးတွေ့ရှိတဲ့အဲ့ဒီ6ဦးမှာ4ဦးကစစ်တွေမျိုးကဖြစ်ပြီးကျန်း2ဦးကတော့မြောက်ဦးမျိုးကဖြစ်ပါတယ်။သူတို့6ယောက်စလုံးပြည်ပခီးသွွားရာဇဝင်မရှိပေမဲ့မြောက်ဦးမျိုးက2ဦးကတော့ရောဂါအတည်ပြုလူနာအမှတ်408နဲ့ထိတွေ့မှုရှိခဲ့ပြီးအသွားအလာကန့်သတ်ခံရသူတွေဖြစ်ပါတယ်။စစ်တွေမျိုးက4ဦးကတော့စောင့်ကြည့်လူနာတွေဖြစ်တယ်လို့ပြောပါတယ်။ဩဂုတ်လ16ရက်နေ့ကစစ်တွေမျိုးမှာကိုဗစ်ကူးစက်သူ2ဦးကိုတွေ့ရှိခဲ့ရာကရခိုင်ပြည်နယ်အတွင်းဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာပြီးအခုဆိုရင်ရခိုင်မှာကိုဗစ်ကူးစက်ခံရသူပေါင်း69ဦးထိရှိနေပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့အခုချိန်ထိကိုဗစ်ကူးစက်မှုကြောင့်သေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာကိုဗစ် -19 ကူးစက်မှုအသစ်တွေထပ်တိုးလာတဲ့အတွက်တနင်္ဂနွေနေ့ကစလို့နိုင်ငံအဟွမ်းပုံမိုတင်းကျပ်တဲ့လူချင်းခက်ခွာနေရမယ့်စည်းကမ်းတွေကိုပြန်လည်ကျင့်သုံးသွားမှာဖြစ်ပါတယ်တောင်ကြနေညနေပိုင်းအထိဒီတွင်ကူးစက်မှုအသစ်315ရောက်ရှိကြောင်းတောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်မှုစုစုပေါင်း 18,000 ကျော်နဲ့သေဆုံးသူ309ဦးရှိပါတယ်တောင်ကိုရီးယားမှာကိုဗစ် -19 စတင်ကူးစက်ခဲ့တဲ့အချိန်တုန်းကရောဂါရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုဂွင်းဆက်လိုက်ရမှာအဆင့်မြင့်ဤပညာတွေကိုအသုံးပြုခဲ့တယ်လို့ရောဂါပိုးရှင်းမှုရှိစမ်းသပ်စစ်ဆေးမှုတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်ခဲ့ပါတယ်အခုနောက်ပိုင်းသတင်းပတ်တွေမှာကူးစက်မှုနှုန်းဇက်တိုက်ပြန်မြင့်တက်လာပြီးအများစုကလူနေထူထပ်တဲ့ဆိုးမျိုးနဲ့တဝိုက်ဖြစ်ပါတယ်။အဲ့ဒီဒေသမှာလူချင်းခက်ခွာနေရမယ့်စည်းကမ်းတွေကိုအစိုးရကပြန်ချမှတ်ထားပြီးလူစုလူဝေးမလုပ်ဖို့ဖျားเจ้าတွေမှာဝတ်ပြုဆူတောင်းမှုတွေမလုပ်ဖို့တားမြစ်ထားပါတယ်။ night club တွေနဲ့ karaoke ဆန်တွေကိုလည်းပိတ်ပင်ထားပါတယ်။နိုင်ငံတွင်းအခြားဒေသတွေမှာတနင်္ဂနွေနေ့ကစပြီးဒီစည်းကမ်းချက်တွေစတင်အသက်ဝင်မှာဖြစ်ပါတယ်။ကူးစက်မှုနှုန်းနည်းတဲ့ဒေသတွေမှာတော့ဒီစည်းကမ်းတွေကိုမဖြစ်မနေလိုက်နာရတာမျိုးမဟုတ်ပေမဲ့တနင်္ဂနွေမြလိုက်နာကြဖို့တိုက်တွန်းထားပါရခင်ဗျာတရုတ်နဲ့တောင်ကိုရီးယားနှစ်နိုင်ငံလုံးဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုကိုထိန်းသိမ်းတဲ့အနေနဲ့နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးအပါအဝင်နောက်ထပ်ဆက်ဆံရေးပုံမှုကောင်းမွန်အောင်မြှင့်တင်သွားဖို့စနေနေ့ကသဘောတူကတိပြုလိုက်ကြပါတယ်တရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဘူရိုအဖွဲ့ဝင်ရန်ချီဂျီနဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးအကြံပေးဆူဟွန်းတို့ရဲ့တောင်ကိုရီးယားနိုင်ငံပူဇန်းမျိုးကတွေ့ဆုံဆွေးနွေးပွဲတွင်ကတိပြုလိုက်ကြတာပါနိုင်ငံအစိမ့်အရာရှိတွေကြားဗျူဟာကြတဲ့အမြင်ဖလှယ်ရေးပုံမှုခိုင်မာလာစေဖို့နဲ့စီးပွားရေးကွန်တွယ်ရေးယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကိုတိုးမြင့်ဆောင်ရွက်ခြင်းအဖြစ်တရုတ်ကိုရီးယားနှစ်နိုင်ငံကြားမဟာမိတ်ပူးပေါင်းဆောင်ရွက်ရေးကနေအစိမ့်နဲ့ဆက်ဆံရေးအသစ်ကိုတည်ဆောက်သွားဖို့မစ္စတာယန်ကပြောပါတယ်။ဒါအပြင်တောင်ကိုရီးယားနိုင်ငံနဲ့အပြန်အလှန်လေးစားပြီးမျှတတဲ့နှစ်ဖက်အကျိုးရှိစေမယ့်လွတ်လပ်တဲ့ကွန်တွယ်ရေးစတင်ဖို့ကိုတရုတ်ဘက်ကအစဉ်အသင့်ဖြစ်နေကြောင်းလည်းသူကပြောပါတယ်။ဒါမဲ့တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးမှာတရုတ်ကကင်ဆယ်ထားတဲ့ရည်တည်ချက်နဲ့သဘောထားတွေကိုတည်ထောင်ရှင်းပြခဲ့ပါတယ်။တောင်ကိုရီးယားအမျိုးသားလူမျိုးရေးအကြံပေးဆူဟွန်းကလည်းတရုတ်နဲ့ဆက်ဆံရေးတိုးမြင့်တဲ့ကိစ္စအထူးအရေးကြီးတယ်ဆိုတာလက်ခံကြောင်းတောင်ကိုရီးယားကျွမ်းဆင်မှာရေရှည်တည်ထောင်မဲ့ငြိမ်းချမ်းရေးတည်ဆောက်ရမှာတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းလိုလားကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ။ Jammu and Kashmir ISGK လို့ခေါ်တဲ့ ISGK သူကြားအဖွဲ့ကလှုပ်ရှားသူ9ဦးကိုအိန္ဒိယရဲတွေကဗန်ဒီပိုရာဒေသမှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။အဲ့ဒီစစ်သွေးကြတွေကိုမြေပုံတွေအလံတွေဝါရပြန့်ကြီးဆရက်စရန်းတွေနဲ့အတူရဲကဖမ်းမိခဲ့တာပါ။သူတို့၅ဦးစလုံးဟာအခြားစစ်သွေးကြတွေလုချင်တဲ့အစီအစဉ်တွေအတွက်ပံ့ပိုးပေးတာ၊တယ်ယူပို့ဆောင်ရေးနဲ့အခြားလိုအပ်ချက်စတဲ့မြေပြင်ထောက်ပံ့ရေးလုပ်ငန်းအတွက်လုပ်ပေးနေကြသူတွေဖြစ်တယ်လို့အိန္ဒိယရဲကပြောပါတယ်။ဒီတော်တွင်နယူးဒေလီမြို့တော်မှာရဲနဲ့အပြန်အလှန်ပစ်ခတ်မှုအတွင်နောက်ထပ် IS စစ်သွေးကြတဦးကိုဖမ်းမိခဲ့ပါတယ်။သူဟာဆီးရီးယားနဲ့ပါကစ္စတန်မှာလေ့ကျင့်သင်ကြားခဲ့သူဖြစ်ပါတယ်။အိန္ဒိယရဲတွေရဲ့အဆိုအရ IS စစ်သွေးကြွတွေဟာ အိန္ဒိယလွတ်လပ်ရေးကာလတဝိုင်းဖြစ်တဲ့ဩဂုတ်လ15ရက်နေ့တုန်းကနယူးဒေလီမြို့မှာအသေးခံဖောက်ခွဲတိုက်ခိုက်မှုကြံစီခဲ့တယ်လို့ဆိုပါတယ်ခင်ဗျာ The Voice of America, VOA. တနင်္ဂနွေနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်ကစလို့စိတ်ဝင်စားဖို့ရာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကျွန်တော်ဝင်းမယ်ပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာရုတ်တရက်တိုးလာတဲ့ COVID-19 ပိုးတွေ့သူများစုဟာလူအများနဲ့ထိတွေ့ဆက်ဆံခဲ့ရတာကြောင့်ကူးစက်မှုကျေပြတ်မှာအထူးစိုးရိမ်နေကြပါတယ်။ဘသူတွေအဓိကပိုးကူးခံရပြီးရခိုင်ပြည်နယ် COVID-19 ထိန်းချုပ်ရေးနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီအနေနဲ့ချက်ချင်းဘာတွေပြင်ဆင်ဆောင်ရွက်နေပါလဲ။ဒီရေးပေါ်ကော်မတီအဖွဲ့ဝင်နဲ့ပြည်နယ်ကျန်းမာရေးဦးဆောင်ရသူလူမှုရေးဝန်ကြီးဒေါက်တာချမ်းသာကိုမေးထားပါတယ်
။ဟုတ်ကဲ့ဝန်ကြီးဒေါက်တာချမ်းသာခင်ဗျာ။နောက်ဆုံးအခုရင်ဆိုင်ဖြည့်ရှင်းနေရတဲ့ကျန်းမာရေးအနေအထားလေးကိုစပြီးတော့ဖျက်ပြပေးပါလား
။ August လလေးပိုင်းမှာပေါ့။ကိစ္စမှာ385ကျားပြီကျွန်တော် positive တွေ့ရပါတော့။ဟုတ်သူ contact tracing နေကျွန်တော်လိုက်လေတဲ့ခါမှာ
ဟုတ်ကဲ့ထိတွေ့ခဲ့သူတွေကိုလိုက်ကြပါဆရာနော
်ဟုတ်ကဲ့သူနဲ့ဆက်ဆက်တဲ့သူနာတော်တော်များများကျွန်တော်ထွက်လာပြီကိစ္စ45ယောက်ရှိသွားပြီဆရာဝန်တွေပါတယ်သူနာပြည်လည်းပါတယ် NGO ဝန်ထမ်းတွေလည်းပါတယ်ဒီအခြေအနေကိုကြည့်ပြီးတော့ကျွန်တော်တို့စီမံဒါခြေခြေပြန့်ပြန့်ဖြစ်နေလို့ယူဆပါတယ်နောက်ပြီး case history ကိုကျွန်တော်တို့မေးလိုက်တဲ့ခါမှာ
ဟုတ်ကဲ့လူနာရဆိုရင်မေးတာပေါ့
ဟုတ်ကဲ့နိုင်ငံခြား contact လည်းမရှိဘူးဒီရင်းမှာပဲနေတဲ့ဆိုကြောင်းကျွန်တော်တို့ကတော့ local transmission လို့ပဲသုံးသပ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီဘက်မှာအချင်းချင်းကူးစက်တာအပြင်ပေါ့နော်အခုပိုးတွေ့တဲ့သူတွေကအများသူငါနဲ့ဆက်ဆံနေရတဲ့သူတွေဖြစ်တဲ့ခါကြတော့ဒီပိုးမတွေ့ခင်မှာကူးစက်နိုင်ခဲ့တဲ့အနေအထားအများကြီးရှိနေတာပေါ့နော
်မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီအတွက်ဆရာတို့လုံဆောင်ထားတာတွေ
ကျွန်တော်တို့ကတော့ contact tracing နဲ့လိုက်ရပထမဆုံးမှာကျွန်တော် primary contact ပေါ့
ဟုတ်ကဲ့ဒီတိုက်ရိုက်ထိတွေ့ခဲ့တဲ့သူတွေကိုလိုက်တာပေါ့နော
်ဟုတ်ပါတယ် contact မှာလေးများစီးလာဆိုလေးရင်ဒီစီးလုံးမှာပါတဲ့လူတွေအဲ့လူတွေအားလုံးလိုက်တယ်quarantine တဲ့
ဟုတ်ကဲ့အသွားလာကန့်တက်တာပေါ့နော
်ဟုတ်ကဲ့သူတို့ကျွန်တော်တို့ swab ယူပါတယ် nasal pharyngeal swab ယူပြီးကျွန်တော်တို့စစ်ပါတယ
်ဟုတ်ကဲ့ဒီနှာခေါင်းနဲ့အာခေါင်းတို့ပတ်ပေါ့ဆရာ
ဟုတ်ပါတယ်ပထမတစ်ချိန် negative ဖြစ်တဲ့လူတွေနောက်တစ်ချိန်ကျွန်တော်တို့ second time ကျွန်တော်တို့ထပ်ယူပါမယ်အဲ့လိုပဲသူတို့ရောက်ခဲ့တဲ့နေရာတွေသူတို့တွေ့ခဲ့တဲ့လူတွေကိုကျွန်တော်တတ်နိုင်သလောက် history maybe ကျွန်တော်တို့လိုက်ပါတယ်ရသင့်သလောက်လည်းကျွန်တော်တို့ရပါ
ဟုတ်ကဲ့ဒီဥစီကနေပြီးတော့နောက်ထပ်ဒီ contact tracing ပေါ့နော်ထိတွေ့ခဲ့သူဘယ်နှဦးလောက်ရတာလဲမသိဘူးဆရာကြီ
းအကြမ်းပြပြောရင်တယောက်ကအနည်းဆုံး contact tracing ကတော့ဝေးရဆရာလို့ရှိသွားတယ်ဆိုတော့ primary contact tracing ကလည်းအနည်းဆုံး100ညရောရှိရဲ
ဟုတ်ကဲ့တဲ့ရဲ့စာထိတွေ့တဲ့သူတွေပေါ့
ဟုတ်ကဲ့ရှိတော့အဲ့ဒီလူတွေကိုလည်းစစ်နေပါတယ်ကျွန်တော်တို့ရဲ့ capacity နဲ့နိုင်တာပေါ့နော်အဲ့စစ်တဲ့နေရာမှာကျွန်တော်တို့ရခိုင်ပြည်နယ်စစ်တပ်မြို့မှာလည်းကျွန်တော်တို့ gene expert set နှလုံးရှိပါတယ်ကျွန်တော်တို့စီမှာတော့အများကြီးမကြည့်နိုင်ဘူး40လောက်ပဲကျွန်တော်စစ်နိုင်ပါတယ
်ဟုတ်ကဲ့တရက်ကိုပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့ရန်ကုန်ပို့ပြီး NHL ကနေ NHL ကိုလည်းပို့ပေးရပါတယ်ခက်ခဲလေးတစ်ခုကတော့လေချောင်းလိုင်းတွေကနည်းနည်းရပ်သွားတဲ့အခါကျွန်တော်တို့ကအခုက request လုပ်လာပြီးလေရင်တစ်နေ့တစ်စီးလောက်ဖြစ်ဖြစ် order နေစင်နိုင်အောင်ပေါ့ case manner ပို့လို့ရအောင်ပါ
ဟုတ်ကဲ့ဘလောက်မြန်မြန်ဒီရက်လက်ကိုသိနိုင်မလဲ
ရက်လက်ကဒီနေ့ပို့ရင်နောက်နေ့ပြီးပါတယ်မြန်ပါတယ်စစ်တွေမှာဆိုရင်လည်းမနေ့ကလုပ်ရင်ကျွန်တော်ညနေဆိုကျွန်တော်အဖြစ်ထွက်ပါတယ
်ဟုတ်ကဲ့အဲ့အခုအချိန်ထိနောက်ထပ်ပေါ့နော်ဒီစောင့်ကြည့်ပြီးတော့အခုလို့ကန့်သက်ထားတဲ့ quarantine ပေါ့နော်လူရေတက်ကဓာတ်ရိုက်ဆိုတော့အခု100ကျော်စုစုပေါင်းရှိနေတာပေါ့နော
်ပြီးပါတယ်ကျွန်တော်တို့ဝန်ထမ်းတွေပါတယ
်ဟုတ်ကဲ့နောက်ထပ်ထက်စစ်နေရော
နောက်ထပ်ကိုလည်းကျွန်တော် positive ထွက်တိုင်းဒီ positive case တွေလိုက်တဲ့အရာကျွန်တော် trace လိုက်ပြီးသူတို့ကိုကျွန်တော်တို့ quarantine ထည့်ပြီးကျွန်တော်တို့စစ်ပါမယ်လို့သို့တော်လည်းကျွန်တော်တို့ကကူးစက်မှုကတော့တော်တော်များနေလို့ယူဆပါတယ်ဆိုတော့ကျွန်တော် capacity နဲ့ဟို9 block လုံးနေတာကျွန်တော်တို့မနိုင်နိုင်နေရတယ်ကျွန်တော်ပြည်တော်စုကိုတင်ပြပါတယ်ပြည်တော်စုဝန်ကြီးဌာနကလည်းကူညီပါတယ်သူတွေ microbiologist ဆို technician တို့တို့ပို့ပေးပါတယ်ဒီနေ့ရောက်လာမှာပါနောက်ပြီး treatment mind မှာလည်းဆရာဝန်လိုအပ်ချက်ကလေးရှိတော့ဆရာဝန်ဆယ်ယောက်နဲ့ volunteer တို့တို့လာမှာပါဒီနေ့ဆိုရင်တော့ကျွန်တော်တို့
ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွန်းနဲ့လည်းကျွန်တော် interview ပေးဖြစ်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့သူလည်းခုနကမိတ်ဆေးဆရာဝန်ကြီး300ပေါ့နော် volunteer သွားမဲ့အကြောင်းနဲ့နောက်နှာခေါင်းစီ max ကြီးလည်း9,000လောက်သူပို့တာလို့ပြောပါတယ
်မှန်ပါတယ် max ဆရာတော့တမရောတဲ့လူသားရှိပါတယ်ဆိုတော့ကျွန်တော်ကျန်းမာရေးဝန်ကြီးဌာနရောတော့ဖွဲ့စည်းတွေလူသားတွေရှိပါတယ်တော်တော်များများအဲ့ဒါတွေကလုံလောက်ပါဟုတ
်ကဲ့အဲ့တော့ဆရာလက်ရှိဒီဆေးရုံနဲ့ဒီဆေးဝန်ထမ်းဆေးပစ္စည်းကိရိယာတွေရောပါဆရာဘယ်ဟာအတွက်ဆရာစိုးရိမ်မှုရှိလဲအသက်ရှူဆက်တွေလည်းပို့တာလို့ကြားပါတယ်
ကျွန်တော်တို့အခုတွေးတဲ့45ယောက်ကအားလုံးက general condition အားလုံးကောင်းပါတယ်ဆရာတို့တပါးပါပါတယ်အသက်80ကျော်သူလည်းကောင်းပါတယ်80လည်းရှိတော့ဟိုဆေးအနေနဲ့ကတော့ဒီ COVID-19 နဲ့ပတ်သက်လို့သုံးနိုင်တဲ့ဆေးတွေကိုကျွန်တော်စီမှာရှိပါတယ်နောက်တစ်ခါတော့ ventilator ကျွန်တော်မှငကိုနှလုံးရှိရမယ်တစ်လုံးကိုကျွန်တော်မောင်တော့ကိုခွဲပေးထားတယ်ခုနောက်ထပ်လည်းနှလုံးပို့ထားတယ်ဆိုကျွန်တော် ventilator 3လုံးရှိ ਉਹ ပါ သို့တော်လည်းလောလောဆယ်အနေထားမှာဗင်တီလေးတာတင်လို့အောင်ဒူနာကွန်ပလီကေးရှင်းတွေကျွန်တော်တို့မှာမရှိသေးပါဘူး။ဟိုကျွန်တော်တို့တော့ဒီကိစ္စရတော့တူလာနေနေဆရာ။သို့တော်လည်း death မဖြစ်အောင်တော့ model ဒီမရှိအောင်တော့တန်းနေတယ်လို့ထိန်းထားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ။
ဟုတ်ကဲ့ဆရာမျှော်လင့်တဲ့အတိုင်းဖြစ်လာပါစေလို့စတောင်းပေးပါရဆရာ။ကျေးဇူးပါ။ကျွန်တော်ဝင်းမင်ပါ။ကျေးဇူးပါ။
ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်ပိတ်သိမ်းလို့ညှိနှိုင်းခဲ့ရတဲ့မြန်မာရှစ်ချောင်းလူသမားတွေညှိနှိုင်းပြီးဆင်းရဲခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးပါပါ။မြန်မာလူသမားတိုင်းရာရှိတွေနဲ့အလုပ်သမားကုညီအဖွဲ့ဖြစ်တဲ့ AAC တို့ကကြိုးပမ်းဆောင်ရွက်ပေးမှုတွေကြောင့်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်ပိတ်သိမ်းပြီးအလုပ်ရှင်ကတိတ်ဆောင်သွားတဲ့ကားပိုပစ္စည်းစိတ်ရုံကမြန်မာလူသမားတွေကတော့ဒီရက်ပိုင်းမှာပဲညှိနှိုင်းပြီးရရှိခဲ့ပြီးမဲဆောင်မျိုးအထိတ်ကျုပ်ဆက်ရငါလူသမားတွေကတော့ကိုဗစ်ကာလလူမှုလုံရေးအထောက်အကူတွေပြန်လည်ရရှိခဲ့တာပါအလူသမားတွေညနာပြီးပြန်ရရှိအောင်စူးစမ်းပေးခဲ့တဲ့ AAC အလူသမားကုညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့အခုလိုပြောပါတယ
်အာတိုင်းကအားကြတော့ကျွန်တော်တို့ကိုဗစ်အစပိုင်းမှာလွတ်ဖြစ်သွားတယ်အလူရောရေတွေဖြတ်မိဖြတ်နေကျွန်တော်တို့ AAC ဘက်ကနေပြီးတော့ကြောက်ရွံ့ပြေးထားတဲ့အလူသမားတွေအဲ့ဒီအလူသမားတွေကအလူရေးအချက်အပြမစိတ်ဆောင်သွားတယ်နောက်ပိုင်းကျွန်တော်တို့အလူမတရားယုံကြည်တက်တဲ့အတွက်ကျင်းလာကြီးရသွားတာပေါ့နော်အားလုံးပတ်နှစ်ပိုင်းတော့ကျွန်တော်တို့ကဒီကျင်းလာထားတဲ့ချင်းကျင်းလာကြီးရလာဒီမဲတော့ကကြတော့ကျွန်တော်ပကံဆောင်ကိုသွေးနာတဲ့လူတော်တွေဖြစ်တယ်တော့ပကံဆောင်ကခိုင်းသွေးရပြီးတဲ့လူမှုပူလုံကြီးချင်းအလုံးကျင်းလာခွင့်ခစားခွင့်ကြီးကြလာမှာ
ထိုင်းနိုင်ငံမဟာဆိုင်ဒေတာကီလိုဆက်ရဲ့ကားပုတ်ပစ္စည်းစိတ်ရုံကမြန်မာလူသားတွေကတော့နှစ်ကြီးလူသမား33ဦးအလုံးသက်တမ်းတစ်နှစ်ရောက်လူသမား36ဦးစုစုပေါင်း69ဦးအတွက်စုစုပေါင်းညနာပြေထိုင်းကဝင်နှစ်တန်းကျော်ကိုတရားရုံးမှာတိုင်ကြားပြီးတောင်းဆိုရကနေညနာပြေပြန်လည်ရရှိခဲ့တာပါ။ကိုဗစ်အရေးပေါ်ကာလမှာအလုပ်ပိတ်သိမ်းပြီးတိတ်တောက်သွားတဲ့စိတ်ရုံအတော်များများရှိနေမယ်။မြန်မာလူသမားတွေကလည်းတစုတစည်းတိုင်ကြားနိုင်ခြင်းမရှိခဲ့တာ၄အလုပ်သမားရဲ့အဖွဲ့တွေလည်းမထိတ်ဆက်နိုင်ခဲ့တာ၄နေထိုင်စားတောက်ရေးချက်ချင်းလွတ်လာကြောင်းအမှုရင်ဆိုင်ကတွေမလုပ်တော့ဘဲနေရက်ကိုညနာပြေလျက်ပဲပြန်သွားသူတွေလည်းရှိခဲ့တာပါ။အခုလိုမျိုးညနာကြီးတွေလူမှုလုံရေးထောက်ပံ့မှုတွေပြန်ရတဲ့အတွက်နေရပြန်ရတဲ့သူတွေကအလုပ်ဆက်လုပ်မဲ့သူတွေကအစီအစဉ်မှုတွေရှိသွားတယ်လို့လည်းကိုရဲမင်းကဆိုပါတယ်
။ဟုတ်ကဲ့အဲ့လိုရတဲ့အတွက်လူမားတွေကကျွန်တော်တက်ကြည့်ပေါက်ဆောင်ရတာပေါ့နော်ကိုဗစ်ကာလမှာနားနေတဲ့ချင်းချင်းသားသားတွေပြန်ကြီးတွေတက်နိုင်တယ်။အဲ့လိုပြင်ဟိုကျွန်တော်တို့တချို့ဆိုရင်အိမ်ပြန်ဖို့မြောက်ပြီးပြန်ဖို့တော့လမ်းစိတ်ပါညာထောက်ပံ့နေကြပါရတယ်။အဲ့လိုမျိုးလေးတွေပေါ့အစီအစဉ်ရတာပေါ့မှာအထူးသဖြင့်နောက်တဲ့တက်တန်းတွေဒီလာတက်တန်းတွေဝပောင်းတက်တန်းတွေဆက်ဖို့တော့ရသွားတာပေါ့နော်ဟုတ်
COVID-19 ကရောဂါကာလမှာစိတ်ရုံအတော်များများပိတ်သိမ်းလိုက်ရပြီးနိုင်ငံသားလူသမားတွေအပါအဝင်အလုပ်လက်မဲ့ဦးရေ80%ခန့်မနည်းရှိနေတာပါဒီကာလအတွင်းမှာမြန်မာနိုင်ငံသား6,000ကျော်လောက်ရေးပြန်ရကြပြီးအခုလိုမျိုးအစ်မပြေဖြစ်နေတဲ့အလုပ်သမားတွေလည်းအများအပြားရှိနေတာပါထိုင်းနိုင်ငံမှာမြန်မာလူသမား30%ခန့်မနည်းအလုပ်လုပ်ကြနေကြပါတယ်ကျွန်မလည်းအေးအေးမှထိုင်းနိုင်ငံနဲ့ဇက်ကလေးတရေပြေပုံနေတာပါ
အဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဆီယာအစရာတိုက်ခန်းနဲ့အရက်ဖက်ဖွဲ့စည်းတို့ဟာကုလတရဆိုင်ထားခဲ့တဲ့ဖွဲ့စည်းပုံဥပဒေသစ်မူတန်းရေးဆွဲရေးညှိနှိုင်းစည်းဝေးပွဲကိုတနင်္လာနေ့မှာပထမဆုံးတင်ပြန်လည်ကျင်းပရမှာဖြစ်ပါတယ်ဆိုရှယ်လိုင်းဂျနီဗာကပြပေါ်တဲ့ဆောင်မကိုပြောပြလိုပါတယ်ကျွန်တော်ကြိုဆိုတာပါဆွေးနွေးပွဲအစီအစဉ်ပေါ်သဘောကွက်လွယ်ကြတဲ့အတွက်လွန်ခဲ့တဲ့6လတုန်းကဒီအစီအစဉ်ရပ်ဆိုင်သွားခဲ့တာပါမလမှာပြန်ဆဖို့လုပ်ခဲ့တဲ့ကနူးအစီအစဉ်တရားဟာလဲ COVID-19 ရောက်ပြပြသွားခဲ့ပြန်ပါတယ်အခုတော့ဆွေးနွေးပွဲကိုလုံခြုံစိတ်ချရတဲ့အခြေအနေနဲ့ကျင်းပနိုင်ဖို့အတွက်တယောက်လာမဲ့သူ45ယောက်လုံးမှုကိုရိုနာဗိုင်းရပ်စ်စီးပွားရေးဆီစီဘီလွတ်တရယ်လှုပ်ဆောင်ထားတယ်လို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးသံတမန်ဂျီယာပင်ဒါဆင်ကပြောပါတယ်ဖွဲ့စည်းပုံဥပဒေသစ်မူကြမ်းနဲ့လူမှုပဋိညာဉ်တရားရရှိရေးဟာဆယ်စုနှစ်တခုနီးပါးဖြစ်နေခဲ့တဲ့ပဋိပက္ခနောက်ပိုင်းဆီးရီးယားနိုင်ငံအတွက်လွန်စွာထူးခြားအရေးပါတယ်လို့ဆိုပါတယ်။ ဒီဖွဲ့စည်းပုံရေးဆွဲရေးကမတီအစည်းအဝေးသည်စီးရပဋိပက္ခကိုဖြစ်ရှင်းနိုင်မှာမဟုတ်သလိုနိုင်ငံတွင်းတည်ရှိနေတဲ့ net shine သောစိတ်ဝမ်းကွဲပြားမှုနဲ့မယုံကြည်မှုတွေကိုလည်းပြပြောက်စေနိုင်မှာမဟုတ်ဘူးဆိုတာကိုပင်ဒါစင်ကအသိအမှတ်ပြုပါတယ
် But I have said that if it is handled
ဘယ်လိုပဲဖြစ်ပါစေဒီဟာကိုမှန်မှန်ကန်ကန်လုပ်ဆောင်နိုင်မယ်ဆိုရင်ပုံမကျေပြန့်တဲ့နိုင်ငံရေးဖြစ်စဉ်တရားစီဥတည်သွားနိုင်တယ်လို့ကျွန်တော်ပြောခဲ့ပါပြီဒါဟာယုံကြည်စိတ်ချမှုတည်ဆောက်ရေးအတွက်အထောက်အကူဖြစ်စေနိုင်တယ်ဆိုတဲ့အကြောင်းစီးရီးယားပြည်သူတွေစီသတင်းစကားပန်းနိုင်မှာပါခြေလှမ်းတည်းတည်းနှမ်းနိုင်နေပြီဆိုတာကိုလည်းနိုင်ငံတကာအတိုင်းအဝိုင်းကိုအသိပေးနိုင်မှာဖြစ်ပါတယ
်2017မတ်လမှာစတင်ခဲ့တဲ့ဒီစစ်ပွဲကြောင့်လူပေါင်း5သိန်းကျော်သေဆုံးခဲ့ရပြီးဥပ္ပိအင်ပြစ်ဒုက္ခသည်12သန်းအထိပြည်တွင်းပြည်ပမှာတင်းချောင်နေကြတာပါအခုပြုလုပ်မဲ့ဆွေးနွေးပွဲဟာအတားအဆီးတွေတွေ့ရမယ်အတက်ကြွေတွေရှိမယ်သဘောတူညီမှုရရှိရေးအတွက်စိတ်ဝမ်းကွဲပြားမှုတွေခံပြင်းဒေါသထွက်မှုတွေကိုလည်းဖျက်သိမ်းရမယ်ဆိုတာကြိုတင်တွက်ဆထားတယ်လို့လည်းပင်ဒါစင်ကဆိုပါတယ်။ဒါ့ပေမဲ့ကုလသမဂ္ဂဂျာဝင်စစ်ဆက်ပေးတဲ့ဒီဆွေးနွေးပွဲတွေဟာထိရောက်ပြီးဆစ်ဆက်သွားနိုင်လိမ့်မယ်လို့လည်းသူကမျှော်လင့်ပါသေးတယ်
။ No one expects that this meeting here next week will
produce Now ဘာဆွေးနွေးပွဲဟာချက်ချင်းထိုးပေါက်အောင်မြင်သွားလိမ့်မယ်လို့ဘယ်သူမှတော့မမျှော်လင့်ပါဘူး။အဲ့လိုရည်ရွယ်ထားတာလည်းမဟုတ်ပါဘူး။ဒါဟာလေးလံနှီးကွေးသောခြေလျားတဲ့ဖြစ်စဉ်တရားရဲ့ကနဦးအစသာဖြစ်ပြီးတိုးတက်မှုကိုစတင်မြင်တွေ့နိုင်ဖို့မျှော်လင့်ရပါတယ်။ဒီလိုတိုးတက်မှုကနေလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2254 ကိုအကောင့်ထဲပို့ဖို့လိုအပ်တဲ့အခြားနယ်ပယ်တွေကိုပါဆက်ရွေးစည်းနေပါလိမ့်မယ်
။လုံခြုံရေးကောင်စီဆုံးဖြတ်ချက် 2254 ကစီရမှာအပြစ်ခတ်ရစေးရေးနဲ့နိုင်ငံရေးပြည်လည်မှုရရှိရေးကိုတောင်းဆိုထားတာဖြစ်ပါတယ်။ဂျနီဗာမှာပြုလုပ်မဲ့ဒီဆွေးနွေးပွဲကိုရုရှား၊အီရန်၊တူရကီ၊အမေရိကန်ပြည်ထောင်စုတို့ရဲ့ကုလသမဂ္ဂတယောက်ကြမယ်လို့သူစီကိုအကြောင်းကြားထားကြောင်းလည်းပင်ဒါစင်ကဆိုပါတယ်။အဲ့လိုကုလသမဂ္ဂနဲ့သူတွဲဆုံနေစဉ်မှာဖွဲ့စည်းပုံဆိုင်ရာကော်မတီဟာပြင်ပဆွတ်ဖက်မှုတစုံတရာမရှိပဲဖီဂျာလွတ်လပ်စွာဆွေးနွေးရမှာဖြစ်တယ်လို့လည်းပြောပါတယ်။နိုင်ငံတကာထောက်ခံမှုကသိအရေးကြီးတဲ့ဆိုပေမဲ့ဒီကိစ္စမှာပြပဝင်ရောက်ဆွတ်ဖက်မှုကင်းမဲ့ရမှာလည်းဖြစ်ကြောင်းပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကရောဂါကအမေရိကန်မှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကိုမဲယုံတွေမှာတွားပြီးမဲပေးမယ့်အစားစားရိုက်ကနေမဲထည့်ဖို့ကိစ္စကိုစဉ်းစားဖို့ဖြစ်လာစေပါတယ်။အခုလိုရွေးကောက်ပွဲကျင်းပမယ့်နှစ်မှာစားရိုက်လုပ်ငန်းဟာသူတို့ရဲ့ဆန်းဆောင်ရင်နဲ့ပတ်သက်ပြီးကြီးမားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာပဲသမရထရမ့်အစိုးရကမကြသေးခင်ကစားရိုက်လုပ်ငန်းမှာအပြောင်းအလဲတွေလုပ်လိုက်တာကမဲဆန္ဒရှင်တွေမဲပေးဖို့အခက်အခဲဖြစ်လာစေနိုင်တယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောပါတယ်။ဗီဒီယိုသတင်းတော့ Catherine Gibson လွှတ်တော်ကနေသတင်းပြပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ American ပြည်သူတွေဟာ virus ကူးစက်မခံရအောင်လာမဲ့နိုဝင်ဘာသမရွေးကောက်ပွဲမှာစားလိုက်ကနေတန်းနဲ့ချီပြီးမဲပေးကြလိမ့်မယ်လို့ခန့်မှန်းနေကြပြီးဒါဟာရွေးကောက်ပွဲကျင်းပတဲ့နှစ်မှာဘဒုံးကမှမကြုံဘူးလို့အောင်ကိုများမှာဖြစ်ပါတယ်။ဒါမဲ့လည်းစားလိုက်စနစ်ကဒါကိုအပြည့်အဝလုံနိုင်ချင်မှလုံနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer အပါအဝင်ဒီမိုကရက်တွေကသတိပေးလိုက်ပါတယ
်။ If you want to vote in person you can.We also want to make sure if you want to
vote. ဒီကိုရင်တော့ဒီမဲပေးခြင်းလဲပေးလို့ရပါတယ်။စားလိုက်ကနေပေးခြင်းလဲမဲပေးနိုင်အောင်ကျွန်တော်တို့လုပ်နေပါတယ်။တကယ်လို့စားလိုက်ကနောက်ကျရင်တော့ခင်ဗျားတို့ဆန္ဒမဲပေးရေးတွက်တဲ့အထက်မှာပါမှာမဟုတ်ပါဘူး
။ဒီနေ့ရသည်အစပိုင်းက Republican Party အတွက်ရမငွေရှာဖွေပေးသူ Louis DeJoy စားလိုက်အကြီးကဲတာဝန်ကိုယူလိုက်ပြီးစားလိုက်ရဲ့လုပ်ငန်းလက်ပတ်မှုတွေကိုလည်းအပြောင်းအလဲတွေကြီးကြီးမားမားလုပ်သွားမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာအခုလိုစိုးရိမ်မှုတွေဖြစ်လာတာပါ။ဒီထဲမှာတချို့စားရိုက်ပုံးတွေကိုဖယ်ရှားတာစားရိုက်ခွဲဝေဖြန့်ဖြူးတဲ့နေရာတချို့ကိုပိတ်တာစားရိုက်လုပ်ငန်းအလုပ်ချိန်နဲ့အလုပ်သမားတွေရဲ့အချိန်ပိုတွေကိုပြောင်းပြစ်တာတွေပါဝင်ပါတယ်။သမားထရမ့်ကတော့ဒီအပြောင်းအလဲတွေကိုထောက်ခံလိုက်ပါတယ
်။စားရိုက်လုပ်ငန်းဟာအချိန်တော်ကြာကလေးကလုပ်နေသလိုပဲဆက်ပြီးတော့လုပ်နေပါတယ
်။ဒီမတိုင်ခင်ကတော့သမားထရမ့်က2020ရွေးကောက်ပွဲမှာစားရိုက်ကနေမဲပေးဖို့လုပ်နေတာတွေကရွေးကောက်ပွဲသမိုင်းတစ်လျှောက်မှာအဆိုးဝါးဆုံးနဲ့မဲမဲသမားမှုအများဆုံးရွေးကောက်ပွဲဖြစ်လာမှာဖြစ်တဲ့အတွက်လူရည်အနေနဲ့အန္တရာယ်ကင်းကင်းနဲ့တေးချာမဲပေးနိုင်တဲ့အချိန်အထိရွေးကောက်ပွဲကိုရွှေ့ဖို့ပြောခဲ့ပါတယ်။သမတ်ထရမ့်ကစားလိုက်ကနေမဲပေးတာနဲ့ပတ်သက်ပြီးအဲ့လိုဝေဖန်လိုက်တဲ့အတွက်စားလိုက်ကြီးကဲတဂျောရဲ့အပြောင်းလဲတွေဟာမဲဆန္ဒရှင်တွေကိုစားလိုက်ကနေမဲမပေးအောင်တမင်သက်သက်လှုပ်တာဖြစ်တယ်လို့ဒီမိုကရက်တွေကဝေဖန်လာတာဖြစ်ပါတယ်။ Chris Van Hollen ဟာ Maryland ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်ပါတယ
်။ Anybody knows that it is unlawful
အမေရိကန်ရွေးကောက်ပွဲကိုမဲမဲသမားမှုတွေလုပ်ပြီးအနောက်ဆက်ပြေးဖို့ကြိုးစားတဲ့အနေနဲ့စားတိုက်လုပ်ငန်းကိုဝင်ရောက်ဆက်ဖက်တာဟာတရားဥပဒေနဲ့မညီဘူးဆိုတာလူတိုင်းသိပါတယ်။ဒါကိုသမ္မတထရမ့်အနေနဲ့ဒီစားတိုက်အကြီးအကဲကလုပ်နေတာပါ။သမ္မတကိုယ်တိုင်ကလည်းသူ့အနေနဲ့စားတိုက်ကနေလဲပေးတာတွေကိုမကြိုက်တဲ့အတွက်ဝင်ဆက်ဖက်နေတာဖြစ်တယ်လို့သုတန်ကနေတော့ Twitter ကနေပါပြောထားပါတယ
်။ဒီမိုကရက်ပါတီကိုထောက်ခံတဲ့ပြည်내ရှင်းနေကြုံ20ထက်မနည်းကတော့ရွေးကောက်ပွဲရလဒ်ကိုနောင်နေအောင်လုပ်တဲ့အတွက်သူတို့အနေနဲ့စားတိုက်လုပ်ငန်းကိုတရားစွဲသွားမယ်လို့ပြောပါတယ်။အဲ့လိုပြောလိုက်တဲ့အတွက်တကြွားကတော့သူ့အနေနဲ့ရွေးကောက်ပွဲမတိုင်ခင်မှာအပြောင်းလဲတွေလုပ်သွားမှာမဟုတ်ဘူးလို့အခုတစ်ပတ်မှကြေညာလိုက်ပြီးအပြောင်းလဲတွေလုပ်ဖို့သူတာဝန်မယူခင်အချိန်တော်ကြာကလေးကလှုပ်ထားတာဖြစ်တယ်ဆိုပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်။ဒါမဲ့လည်းစားရိုက်လုပ်ငန်းအနေနဲ့စားရိုက်ကနေမဲပြတာတွေကိုတရားကိုင်တွင်နိုင်အောင်စားရိုက်လုပ်ငန်းကိုရံပုံငွေတွေပို့ပေးနိုင်အောင်အောက်လွတ်တော်မှာမဲခွဲဖို့အတွက်အရေးပေါ်အစည်းအဝေးကိုခေါ်ဖို့စီစဉ်နေတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်။
I don't frankly trust the postmaster general what he said.
မနေနဲ့အပွင့်လင်းဆုံးပြောရရင်တော့စာရိုက်အကြီးအကဲကိုမယုံပါဘူး။သူကတကယ်ရိုးရိုးသားသားပြောတယ်ဆိုရင်တော့အနိုင်ကျင့်ပြီးဝင်ဆွတ်ဖတ်နေတာတွေဟာနောက်ပြန်ဆုတ်သွားပြီလို့ပြောရမှာပါပဲ
။ရွေးကောက်ပွဲကျင်းပဖို့နှစ်လကျော်ကျော်လောက်သာလူရောတဲ့အတွက်တချို့အပြောင်းလဲတွေကိုပြန်ပြင်ဖို့ကတိတ်နောက်ကျနေပြီဖြစ်တယ်လို့ဒီမိုကရက်တီကပြောလိုက်ချိန်မှာပဲ။ The Joy ဟာလည်းအခုလာမဲ့သတင်းပတ်အတွင်းလွှတ်တော်အဖွဲ့နှစ်ရပ်ကခေါ်ယူမိမျှတာတွေကိုရင်ဆိုင်သွားဖို့ရှိနေပါတယ်ခင်ဗျာ။ကျွန်တော်ရနိုင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့မျိုးခွေရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရောင်ပါဒီတစ်ပတ်မှာတော့တိမ့်ပိုက်ခံလာရတဲ့မြေတွေနဲ့ဆုံးရှုံးသွားတဲ့သူတို့စိုက်ပျိုးမြေတွေကိုရှာဖွေဖို့အတွက်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတဲ့စစ်ပေးရှောင်တွေရဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်
။ခြံဖောင်းတွေပြန်လာကြည့်တော့လည်းဘာမှမီခူလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူး။ခြံဖောင်းတွေကခြံတွေကလုံးပြက်ကုန်ပြီ
။သူကတော့ဇောကံပွဲပါ။သူဟာတင်းသားရီတိုင်းဒေသကြီးကျေးစုတော်ရွာမှာတောင်ရလုကန်ခဲ့သူဖြစ်ပြီးအခုတော့သူ့ရဲ့မြေကိုပြန်ရယူနိုင်ဖို့နဲ့အတမွေးဝမ်းကြောင်းအတွက်တိုက်ပွဲဝင်နေရသူတို့လည်းဖြစ်ပါတယ်။ဒီဆောင်မကိုဒဝဲဝက်ကခွန်တူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ကျေးဇူးတော်ရွာဟာတနင်္သာရီတန်းနေသားကြီးရေဖြူမြို့နယ်တွင်မှတည်ရှိပါတယ်။အဲဒီရွာကရွာသားတွေဟာတပ်မတော်နဲ့ကရင်မျိုးသားစီယုံကရင်မျိုးတို့ရဲ့တိုက်ပွဲတွေကြောင့်1980နဲ့90ကျော်နှစ်တွေမှာထိုင်းနိုင်ငံဘက်ကိုထွက်ပြေးဆုံးခွာခဲ့ရပါတယ်။1992ခုနှစ်မှာတော့ရွာမှာလူတဦးမှမကြံတော့တဲ့အထိဖြစ်သွားခဲ့ပါတယ်။2012ခုနှစ်မှာမြန်မာအစိုးရနဲ့ကရင်မျိုးသားစီယုံတို့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ကျေးဇူးတော်ရွာကအချို့ဒေသခံတွေဟာသူတို့ရွာကိုတစတစနဲ့ပြန်လာနေကြတာအခုဆိုရင်အင်ဂျင်50ဝန်းကျင်လောက်ရှိနေပါပြီ။အေးပြန်ရောက်လာကြပြီမဲ့လည်းသူတို့ဘိုးဘွားပိုင်စိုက်ပျိုးမြေတွေဟာအသိခံလိုက်ရပြီဆိုတာကိုတွေ့မြင်လိုက်ရပါတယ်။နေရက်ပြန်လာသူတွေဟာအခုချိန်မှာသူတို့ရဲ့အသက်မွေးဝမ်းကြောင်းအတွက်လိုလောက်တဲ့စိုက်ပျိုးမြေတွေမရှိသလိုကျူးကျော်ဆိုပြီးတော့လည်းတရားစွဲခံနေရပါတယ်။သူတို့ဆုံးရှုံးလိုက်ရတဲ့မြေကိုပြန်လည်ရယူလိုတဲ့နေရက်ပြန်စောကံဘွဲကတော့
ကျွန်တော်ဆိုရဖျူဂျီကပြန်လာတယ်။တချို့ကြတော့ဒီထိုင်းနဲ့ဇာနေပေါ့နော်ပြန်လာတယ်။အဲ2012မှာတချို့ပြန်လာနေကြတယ်ပြန်လာနေကြတယ်ဟိုဒါတချို့ကျတော့2013မှာပြန်လာနေကြတယ်ဆိုတော့တစ်ချက်ချင်းကြောင်းလာဖို့ကလည်းအဆင်မပြေဘူးလေအဲဒါအမေရိကန်စုတစုကြောင်းလာဖို့ဆိုတာကလည်းစားဖို့နေရေးလည်းရှိသေးတာ哦ခြံဟောင်းတွေပြန်လာကြည့်တော့လည်းဘာမှမိခိုလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူးခြံဟောင်းတွေခြံတွေအကုန်လုံးပြက်ကုန်ပြီ
နေရပြန်လာပြီးမကြခင်ပါပဲစစ်ပေးဆောင်ဒုက္ခတွေတွေဟာသူတို့စိုက်ပျိုးလုကင်စားတော့နေတဲ့နေရာမှာစီအုံးကုမ္ပဏီတခုကိုအစိုးရကပေးလိုက်ပြီးဆိုတာသိလိုက်ရပါတယ်။သူတို့ရဲ့တောင်ရအများစုဟာလည်းဖျက်ဆီးခံလိုက်ရပြီးဖြစ်ပါတယ်။စောဝနေရေးအတွက်မြေမရှိတော့တဲ့ဒေသခံတွေဟာသူတို့အရင်ကစိုက်ပျိုးလုကင်ခဲ့ပြီးလက်ရှိအသုံးမပြုတော့တဲ့တစ်တော့မြေတွေကိုရှင်းလင်းခဲ့ကြပါတယ်။ရှင်းလင်းပြီးချိန်မှာတော့အဲ့ဒီမြေတွေဟာလည်းအစိုးရတစ်တော့ဂျိုးဝိုင်းတွင်ရောက်နေတယ်လို့သိလိုက်ရပြန်ပါတယ
်။အဓိကရွာလေဘဟုတက်တက်မှာပဲဂျိုးဝိုင်းကဖြတ်နေတယ်။ဒီတင်းသားကြီးတဘာဂျိုးဝိုင်းဒီဘက်ချမ်းကြတော့ကုံမင်းတစ်ခုနဲ့ဒီဟိုမြေကြီးမြေရှင်ကြီးရှိကတူအဲ့တော့ကျွန်တော်တို့ဂျာညံ့နေတယ်ညဆိုတော့အားလုံးကတမိုင်ပတ်လေတော်မှာရှိချင်မှရှိမယ်လုတ်ကွဲ့ပေါ့နော်လုတ်ကွဲ့အဲ့ထက်မှခြံတွေကလည်းတချို့ခြံဟောင်းတွေဆိုရင်ဒီဂျိုးဝိုင်းဘက်ချမ်းမှာပါသွားတာလည်းရှိတယ်ဒီကုံမင်းဘက်ချမ်းမှာလည်းပါတာတော်တော်များတယ်ဆိုတော့လုတ်ကွဲ့ကနည်းနည်းလေးကျန်ရတယ်ဆိုတော့အဲ့ဒါမှကျွန်တော်တို့ကအဲ့ပြဿနာစပြီးဖြစ်တာပဲ
ရွာသား9ယောက်ဟာလည်းလက်ရှိစီအုံးကုမ္ပဏီကလုတ်ကင်ခွင့်ရထားတဲ့မြေပေါ်ကျူးကျော်စိုက်ပျိုးတယ်ဆိုပြီးတရားစွဲခံထားရပါတယ်။ကျေးဇူးတော်ရွာရဲ့တာဝန်ခံစောချစ်ဝင်းထူးကဖြစ်စဉ်ကိုအခုလိုရှင်းပြပါဗျာ။တ
ို့ရွာသားတွေအနေနဲ့လည်းရွာပြန်တည်ပြီးဆိုတော့အရင်ဟိုရွာမှာပြက်ခင်ကြတဲ့ ဖူဖာမိဘတွေလောက်ကန်ခဲ့တဲ့မြေနေရာတွေဆိုတော့ပြန်ပြီးလောက်ကန်ရှင်တယ်ဒီအခုသားသမီးတွေอ่ะဗောနော်အပြန်ပြီးလောက်ကန်ရှင်တော့သူနဲ့ညှိနိုင်တယ်တိုင်ပင်တယ်ဘယ်လိုမှအဆင်မပြေဘူးဗောနော်သူကတော့မပြေးနိုင်ဘူးအဲဒါကြောင့်ဒီလိုမျိုးအခုဆက်ဆက်ပြန်ရောက်ရှင်တော့ရွာသားတရားတော့တော်လွတ်နေတယ်တော်ဖြစ်နေတဲ့နေရာတွေဝင်ခုတ်တယ်အဲ့ဒါလည်းတရားဆွဲတယ်အခုလက်ရှိကျွန်တော်ရွာသား9ယောက်တရားဆွဲတဲ့တဲမှာကျွန်တော်ပါပါတော့ဗောနော်
စောချေဝင်းထုလိုပဲစောကံပွဲလဲတရားရင်ဆိုင်နေရပါတယ
်။ပုံမှန်လေးလေးခွန်ပေါ့ကျူးကျွန်ပိုင်နဲ့ကျူးလွန်မှုနဲ့အကျိုးပိုင်ဖြစ်စီမှုအဲ့အဲ့နမှုနဲ့သူတို့ကအဓိကတရားဆွဲတာရည်ပြည့်မှုနဲ့မှာတရားရုံးမှာအမှုရင်ဆိုင်ရတာပေါ့။အကျိုးပိုင်ဖြစ်စီမှုနဲ့နောက်တစ်ချိန်ထားရောက်သွားလေတယ်။အဲရည်ပြည့်မှုတရားရုံးမှာပေါ့။သွားရင်လည်းဘာမှအကျိုးမထူးဘူးပေါ့။ဒီတရားရုံးလည်းအယုံကြည်မရှိဘူးပေါ့။အဲဆိုတော့မသွားတော့တာ
။အစိုးရကစစ်ဘေးရှောင်တွေကိုအိမ်ပြန်လို့ရပြီလို့ပြောခဲ့ပေမဲ့သူတို့မွေးရမြင်မှာဘာမှကြိုတင်စီစဉ်ထားပေးခြင်းမရှိပါဘူး။ဒါဟာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ငင်းချိုင်းလုပ်ငန်းစီတွေပေါ်ထိခိုက်မှုရှိစေနိုင်ပါတယ်။စစ်ကြောင့်ဤမျိုးမျိုးနဲ့နေရက်ဆွတ်ခွာထွက်ပြရတဲ့ဒေသခံတွေကိုညွန်ကြည့်မှုလျှော့နယ်လာစေပါတယ်။ဒါကြောင့်အစိုးရအနေနဲ့ခိုင်မာတည်ကြတဲ့အစီအမံတွေရှိဖို့လိုတယ်လို့သုံးသပ်ချက်တွေရှိပါတယ်။ကျေးဇူးတော်ရွာမှာမြေအခွင့်အရေးဆုံးရှုံးနေရတာကိုကူညီပေးနေတဲ့မစ်ဆွေဆွေအဖွဲ့မှကွင်းစင်းတာဝန်ခံနော်ခီကအခုလိုပြောပါတယ်။
သူရကပြက်လမယ်လို့ပြောပေမဲ့တေချာနေရတိကျလေးမစီစီပေးတာပြောချင်တာဘယ်နေရာနဲ့ဘယ်နေရာတီတီဒုက္ခတဲ့တွေအတွက်လှုပ်ပေးပါတယ်ဆိုအနေနဲ့မိတ်သတ်မှတ်တေချာချာသတ်မှတ်တာမရှိဘူးနှစ်တစ်ချက်ကသတ်မှတ်တကယ်လို့များသတ်မှတ်တဲ့နေရာရှိရင်တောင်မှသူတို့ကအဲသူတို့ပြက်လာနေချင်တဲ့နေရာမဟုတ်တဲ့အတွက်အချို့လူတွေဆိုအဆင်မပြေဘူးပေါ့နော်ဥမာလေခွင်းမှာအဲအများကြီးဆောက်ပေးထားတယ်လှုပ်နံပါတ်1လှုပ်ခဲ့စားသတ်ဖို့နေရာမရှိဘူးနံပါတ်2သူတို့ရဲ့ချက်မြောက်ရနေရာမဟုတ်တဲ့အတွက်အဲအဆင်မပြေဘူးပေါ့နော်အဲကြောင့်ဖြစ်တာကအစိုးရအနေနဲ့ပြန်လာမဲ့အဲဒီဒုက္ခသည်တွေကိုတေးချာအဲစီစစ်ပေးရမှာကဘယ်နေရာကိုပြန်ချင်လဲပြန်တဲ့နေရာပြန်ချင်တဲ့နေရာကိုနေရာနေနမဲ့ဒီကြသတ်မှတ်ပေးရမယ်နှစ်တစ်ချက်ကဒီမြေရာနဲ့ပတ်သက်တဲ့အထောက်ထားတည်ချာချာလောက်ထားပေးရမယ်နံပါတ်3ကဒီပြန်လာတဲ့အချိန်မှာနံပါတ်1အဲနှစ်နှစ်နှစ်3နှစ်တော့တွေ့မှာတေးချာစာရေးတော့ရေးစာဝင်နေရပတ်သက်ပြီးထောက်ပပေးရမယ်ရေးရှိအတွက်သူတို့လောက်ကైစားတော့လို့ရအောင်လဲကြိုတင်ပြီးတော့စီမံကိန်းတွေချတာပေးဖို့လိုတယ်လို့မြင်တယ
်အဲ့လိုလုပ်ငန်းတွေအစိုးရကလှုပ်ဆောင်ပေးသင့်တယ်လို့မြင်ကြပေမဲ့လက်တွေ့မှာတော့ကွဲလွဲနေပါတယ်နေရပြန်တွေကိုထောက်ပဖို့မဆိုထားနဲ့သူတို့လေယာဉ်မြေလောက်ကైစားတော့ခွင့်လက်မှတ်ကိုတောင်မှအစိုးရကမထုတ်ပေးနိုင်သေးပါဘူးဒီတော့နေရပြန်တွေကိုအားကိုကိုလောက်ကైစားတော့မယ်ဆိုရင်တော့မြေယာအာမခန့်ချက်မရှိသေးပါဘူးနေရပြန်စောချင်ဝင်းထူကလည်းအစိုးရကဒီထက်ပိုကောင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့ယူကြည့်ပါတယ်။အရင်ကစီမံချက်တွေအမျိုးမျိုးနဲ့လုပ်ခဲ့ပြီးမယ်တကယ်လက်တွေ့မှာတော့ဘာမှဖြစ်မလာဘူးလို့သူတို့အဆိုပါတယ်။ဒီအတွက်စောချင်ဝင်းထူကအစိုးရကိုအခုလိုမေးခွန်းထုတ်ပါတယ်
။တို့ရွာသားတွေကိုဒီ2019ခုနှစ်ကျညာလာတဲ့ဟာပုံစံခုနဲ့ထုတ်ပေးဖို့နောက်ပြီးတော့တိုင်းစီမံချက်နဲ့ဝင်လာတဲ့ဟာတွေရောအမျိုးမျိုးလုပ်လာတယ်။လုပ်လာပြီးတော့သူတို့တွေကအဲ့မျိုးတည့်ရဝင်ပွပွလင်းလင်းပွင့်လင်းမြင်သာမှုပဲမရှိတာလားအခုမြို့နဲ့ဂျိုးကနေပြီးတော့ကိုယ်တိုင်ကြွညာလာပြီးပြဲစပြိုးပြီးလာတဲ့ဟာကိုစိုးစားပါတော့သူတို့ကအခုတည်းလည်းမလုပ်ပြီးသုံးနှစ်ကျော်လည်းကြာသွားပြီတိုင်းစီမံချက်နဲ့လည်းပါတယ်အခုတည်းဘာမှမအကောင့်ထဲမဖို့ပြီးသူဟိုးဝမ်းမန်းနဲ့ကလေးကလည်းပါတယ်အခုတည်းလည်းဘာအဖြစ်မှမရသေးဘူးဆိုတော့ကျွန်တော်တို့ဒီအစိုးရတွေကအလို့ရလို့ရလားပေါ့မြန်မာနဲ့ပတ်သက်ပြီးမလုပ်ရတာလားပေါ့ကျွန်တော်အသိချင်တာအဲ့ဒါလေ
တနင်္သာရီတိုင်းဒေသရဲ့ကရင်တိုင်းဒေသရဲ့ဝန်ကြီးစောလူကာကတော့ရွာသားတွေဘက်ကမချေနှက်တာတွေကိုဝန်ကြီးဌာနအထိတင်ပြလာဖို့ဖိတ်ခေါ်ထားပါတယ်
။သူတို့တင်ပြတော့ကျွန်တော်တို့လုပ်ပေးရမယ့်တောင်းခါကျွန်တော်တောင်းလို့ဟုတ်။ဟောရှင်ပဒုံမှာလက်ပြတ်နာတက်တယ်ကျွန်တော်တို့ဘာမှမပြလို့ရတယ်။အခုပြပြီးတော့ဖြေလျှောက်ပေးတာပြပြီးတော့သိမ်းယူရတယ်။အစိုးရပြသိမ်းရသူတို့ပြပြီးတော့အလုံးပေးထားတယ်။သူတို့ကသူတို့ရဲ့အမှမြေအရာနဲ့ပတ်သက်ပြီးစာမကျဲတော့ဘာလို့အဲ့လိုမျိုးပေါ့သူတို့လုပ်တယ်ကိုဘာမှရှိဘူးဆိုတော့ဒီတော့လည်းမတည်ကြောင်းရကျွန်တော်ဆွေးရနေလည်းဘာမှမသိဘူးပေါ့နော်အဲ့ဒါတော့အခုတည်းကခက်ခဲလာတည်ပြကျွန်တော်ပြင်ချင်းရမယ်တောင်းဝါကျွန်တော်ဆွေးရတောင်းဖို့ပေါ့ကျွန်တော်တောင်းဝါတော့ကျွန်တော်ဆွေးရတောင်းဖို့သူတို့တည်ပြကျွန်တော်တို့လည်းလုပ်ပေးရမယ်ဆိုတော့ကျွန်တော်ဟောဆွေးနွေးရမှာပေါ့နော်ဆွေးရမှာအခုကမတင်ကြဘူးကျွန်တော်လည်းမသိဘူးရှင်းပြမစရာ
ဒါပေမဲ့စောချစ်ဝင်းထူကတော့သူတို့အခက်ခဲတွေကိုတိုင်းအစိုးရနဲ့ပြည်ထောင်စုအစိုးရအထိအကြေကျင်းတင်ပြခဲ့ပြီးဖြစ်တယ်လို့တို့အတန်ကိုပြောပါတယ
်သူစီစီရမှာပဲကြည့်ရပါကျွန်တော်တို့ကျေးဇူးတော်ဒီကလေးစားဘယ်နှခါလောက်ရှိတယ်လို့တာကြီးပုံလို့နေပြီးတော့ဒီတင်လာတယ်ခေါ်ပေါ်လည်းမနေဘူးသူတို့ကလည်းကိုယ်ဆင်းဘူးလို့နေပြတော့ကျွန်တော်တို့စောင်းပါဦး အချိန်နေရပါအခု9နှစ်သက်တာကိုပြီးနောက်တစ်ခေါက်ထပ်ယူတော့ပါ
ကျက်ဆက်ပြီးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းနေမယ်လို့တို့အတန်ဖွဲသားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရတာတော့ Power Wash ကခွန်သူတို့အတန်ကအေးအောင်ဇာနီနဲ့ဒိုင်းဂျိန်းစုဖြစ်ပါတယ်တို့အတန်အပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံရဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအထက်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော့နေ့လေးဖြစ်ပါလိမ့်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ8:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE American အတန်းကနေပြီးတော့တန်လွှင့်တင်ဆက်နေတာပါ။ကိုဗစ်ကာယောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှန့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်။ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရမပေးရဆိုတဲ့အွန်လိုင်းပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်။သတင်းစာဆရာကိုစိန်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တူကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်သားညဦးပါ။လာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးကြဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ခွဲကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။
အရင်ဆုံးတော့နားလည်သူတွေနဲ့လွယ်နာလွယ်နေရလေးလို့ကျွန်တော်ဖြေရှင်းချင်တာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာအစပြီးလုပ်တယ်ပေါ့နော်။ဒီကားကတော့ကျွန်တော်ကမဲပီးကိုမလုံးစော်ဘူး။ဒါပေမဲ့ဒီမဲမပီးကိုစောပြတ်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခံရတာမျိုးဟိုဒါအမုန်းစကားတွေတိုက်ခတ်ခံရတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှရည်ရွယ်ပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပေါ့။အဓိကရည်ရွယ်တာကတော့ကျွန်တော်ဒီ Novo ဟိုဟာမဲမပေးဖို့ဆုံးဖြတ်လိုက်ပြီးတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုအမုန်းစကားပြောခံရတာတွေရှိရင်ဟိုကျွန်တော်ဒီဟိုဟာနိုင်ငံသားအချင်းချင်းကိုကြီးဖိမအစားနာတဲ့ရည်ရွယ်ချက်တော့ဆိုင်တယ်ပေါ့ဟုတ
်ကဲ့အဲ့တော့ခွဲခြားဆက်ဆံခံရတဲ့ဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရတဲ့ဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျွန်းလိုက်တာမျိုးနောက်ဒီနိုင်ငံသားအခွင့်အရေးနဲ့မထိုက်တန်တော့တာမျိုးနောက်ပြီးတော့အစိုးရကဘာဝေဖန်ဝင်မရှိတော့ဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘလို့ကမစင်းသားညံတိန်တဲ့လူတွေအဖြစ်ပြောဆိုခံရတာပြီးနောက်တစ်ခုကကျတော့ကျွန်တော်တို့ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်အတော်များအပြန်အလှန်တွေ့ပါတယ်ခင်ဗျာအဲ့တော့ထွန်းလင်းထက်တို့ခုနကပြောတာက
နိုးဖို့မပေးချင်တဲ့လူတွေကိုယ့်ဘာကိုစူးစီးတဲ့သဘောမျိုးပဲတတ်တတ်စီယုံဖို့ရှိပါလား။ဥမာမဲမဲသွားပေးမပေးကြဘူးဆိုစီယုံလှူရှာမှုလုပ်ဖို့ရှိပါလား
။အဲလုံးဝလုံးမဟုတ်ပါဘူးခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးလုံးနေမကဘူးကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ဟိုကျွန်တော်တို့တောင်မဲပေးမဲ့လူတွေစိတ်နှောက်ယှက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းမှာပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းချက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟိုတော့ဒီမဲမပေးဟိုအကွက်ဆက်ဆံခံရတာတွေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကူညီပေးမှားတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထွန်းလင်းချက်တို့ကရွေးကောက်ပွဲသွားမဲမပေးကြဘူးအတွက်လှုပ်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပေးပေးမယ်ဒါပေမဲ့ကိုပေးဘဒူးမှာမဲမပေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေမဲဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
ဟုတ်ကဲ့ရွေးချယ်စရာဟိုရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါပဲခင်ဗျာစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းကျင်းကဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်နိုင်ငံရေးမျှော်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်းကျင်းကိုကျွန်တော်တို့ကဟိုစိတ်ပြတ်တာစိတ်ပြတ်တာပါလေဒါကဒါတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းစီတော့ဟိုမတူညီဖြစ်ပါလိမ့်မယ်ဆက်နောက်တစ်ခုကျွန်တော်ဒီနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီးလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအပိုင်းမှာဖြစ်ဖြစ်ဟိုအချိန်မှာဖြစ်ဖြစ်ဒီတရားမှာဖြစ်မွန်မှာဖြစ်နော်စီးကြတာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လေလူပြတ်ချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ချင်းမလှုပ်ချင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှကျွန်တော်ဗမာပါတော့ဟိုကျွန်တော်တို့ဗမာကလည်းတာဝန်ရှိရလို့တစ်ဖက်မှာဆန့်သားလာရတယ်အဲ့တော့ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာမျိုးဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗောနော်ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်ဟိုအစ်ဗမာကိုခက်လန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်ကျွန်တော်ဗမာလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးကိုသားပြောသလိုမျိုးရွေးချယ်စာတခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ကရွေးချယ်စာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုပ်နိုင်နဲ့တော့ကျွန်တော်ခဏလေးပဲကျွန်တော်နေလိုက်ရှင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ No Vote Community ကကိုထုံးလင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပြီးရေးလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြက်ထနေပါတယ်ဒင်းစာဆရာကိုစေဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါလေအခုလို့မဲမပီးရေးပြောဆိုလှူရှားလာရည်နဲ့ပတ်သက်ပြီးတော့ဘလို့မြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ထားရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာအာဟိုမြန်မာပြည်ဆော့ပိုင်းမှာပဲရှိနေသေးတယ်ဗောနော်အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟဲ့လား no vote ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတယောက်မှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူများစုကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်။သို့တော့ကျွန်တော်ရဲ့အယူဆကဒီချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မော်တကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်။မဲပေးခြင်းရဲ့ဟာဦးပြုံမှုကိုလိုအပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေးကြာရင်ဟိုစိတ်ပြက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟို American Thamra ရွေးကောက်ပွဲလို့ဟိုပြောရင် American Thamra ရွေးကောက်ပွဲက360မှာအာကိုယ့်ရဲ့မဲကဟိုကိုယ့်ဘတ်မဲဆန္ဒတစ်ခုဆိုတော့360မှာဖြစ်နိုင်ကြငါအခုလက်ရှိတာကျွန်တော်တို့ကပေါင်းဆက်စနစ်ပေါင်းစားစနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေဟိုမိရကိုယ်စလေလောင်းနေမှာသမရပြတင်မောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့တင်နိုင်ဇွမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့ message ရဲ့ဖြောက်မှု အဲ့ဒီခါကျတော့ကိုကဘာဖြစ်လို့မကြိုးစားမှာလဲเนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကြိုက်နှစ်သက်တဲ့အကျိုးတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်ဟုတ်ပြီဒီဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေအဲသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတခုမှမလို့အမုန်းတရားတွေနဲ့ပဲပြောနေကြတယ်အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်းချက်ရှိပါတယ်ဒါမြန်မာပြည်မဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တော့သို့တော့ခမားကမဲမှာဟေးဒီရုပ်ောက်ပွဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလဲလောက်မတွေ့ပါဒီထားခဲ့လို့ရပါတယ်ကျွန်တော်တိုက်နှစ်တက်တဲ့အမတ်တော်မတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒကိုသိပါသိစီဘာသောမဲမပီးဘူးဆိုတာပြဆက်ဟိုပြောရရင်တော့ဆန္ဒပြခြင်းတမျိုးပဲအဲဒါပေမဲ့သူကမဲမပီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူပါသေးတယ်ဒီတိုင်းမဟုတ်အာသူတော့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဘာဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ကြပါတယ်အဲ့တော့မဲတော့ပွားထဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါသူနိုင်မှုကိုနိုင်မှုအပြန်လှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီနေရာမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်ဒီလိုမျိုးအပြန်လှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့အချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့ခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်လှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ
ဟုတ်ကဲ့မအဲ့ဒီပေါ်ကျွန်တော်လုံးဝသဘောတူပါခင်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောဆိုလိုတာမဟုတ်ပါဘူးခင်ဗျကျွန်တော်ဒီဟို9နှစ်ပြည့်ဟိုဒီနိုင်ငံရေးအချင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တိုးတာကျွန်တော်တို့ပြောရနားလည်ပါတယ်ခင်ဗျ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြက်သွားရဆိုတဲ့သဘောမျိုးပေါ့အဲ့တော့ဂျွေကောက်ပွဲရင်းနဲ့ပတ်သက်လို့ကကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုဂျွေကောက်ပွဲရင်းနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီစည်းကြောင်းအတိတ်ကူစနေတဲ့အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတဲ့အနေအထားဖြစ်နေတယ်။နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွသားရဲ့။ရေကြည်တဲ့ချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်။နောက်တစ်ခုကကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပက်ဆန်အတုတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပက်ဆန်အစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံတရားတွေနဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သေးကြတဲ့ဟိုမုံတရားတွေကြောင့်ကောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေ
ါ့နော်ဟုတ်ဒါကတော့မဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းလက်ထက်သူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်ကျွန်တော်နားလဲတော့တော့သူတို့အနေနဲ့လက်တော်နိုင်ငံရေးခင်းချင်းကိုမချေနပ်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျဗာများတုံ့ပြန်ပြောချင်ပါလေ
ဒီမဲပေးဖို့ဘာလိုအပ်ပါတယ်နော်မဲပေးခြင်းအပြင်ကိုလူချင်းတဲ့အကြောင်းအရာတွေဥပမာအပြင်လာအလုံးလာတာတိုးမလားအနေဆုံးလာတာတိုးစေချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်စေချင်တာလားကြောင်းစရာတွေပို့တိုးစေချင်တာစသဖြင့်ဘုရားနေပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ့်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးခြင်းနဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအားမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီရဲ့ ဒီပေဂျင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကြံ့အင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနေနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲပြပြလားဒီတပါဒီအာဏာရှင်စနစ်ပဲပြပြမဲတွေအတူရေးတာတွေမလူချင်းငဲလို့ဟိုရနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှာဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘယ်လို notebook campaign ဆိုတာကိုကျွန်တော်တော့သဘောမကျပါ
ဘူးဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုခုစဉ်ကိုမေးချင်တာကတချို့အယူဆတွေရှိပါတယ်ရွေးကောက်ပွဲမှာမဲမပေးခွင့်ရလဲကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုံးလာပြီးတော့ပြောဆိုတာရှိပါတယ်ဒါကတချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုတချို့မဲကိုတော့မပေးတဲ့လူတွေတော်များရှိပါတယ်ဒါနဲ့ပတ်သက်လို့ဟုတ
်ပါတယ်အဲ့ဒီလိုမျိုးဟိုဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအရင်နဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically ya သူကကိုပဲဟိုစိတ်ဝင်စားတယ်ကို့အကြောင်းအရာကို့အတ္တကိုပဲဟိုစိတ်ဝင်စားတဲ့အဲဖြစ်ပျက်လို့ပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောင်းအရာခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူရဲ့အလေးထားသူကလိုလိုလုံးစင်မဲ့အဲလုံးပလိုက်တာအတိတ်တော့လေလေးလေးနဲ့နဲ့မထဲဟိုမစင်းမလိုက်ဘူးတော့ဒါပေမဲ့တချို့ကကြတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေးမဲပေးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာတည်တယ်တခါကြရင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူဆုံးနိုင်နေဆိုတာတည်တယ်လူအများတော့ကြိုက်နေတာကြီးကတက်တမျိုးဆိုတာတည်တယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲねမဲမပေးလိုက်ပဲねကြံနေပြီးတော့ तू อ่ะမဲမပေးပဲねတက် तू ဖြစ်နေရလက်မဟုတ်လို့ရှိရင်နောက်တော့ရတယ်အော်ငါပေးလိုက်ကျွန်တော်တို့မဲဒီပြန်ကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းကအပြတ်တမဟုတ်ပါဘူးမဲဆန္ဒနယ်တွေမှာတချို့မဲဆန္ဒတွေမှာ10ကနန်းပဲกว่าတယ်တချို့မဲဆန္ဒနယ်တွေမှာကြာကနန်းပဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးတတိပုဂ္ဂလမဟုတ်ပါဘူးကျွန်တော်တို့ကတတိပုဂ္ဂလတွေကနွားနို့ရေရောတဲ့ရေရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်แท้ဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာတယ်အဲ့တော့ကိုကတကယ်သာဂျုံကြည့်မှုချီတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲခဲ့ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကိုလိုက်လုပ်ပါဆိုတဲ့တင်စကားပါဖို့လိုအပ်ပါတယ်
ကိုတူလေးတကူဒီညမှာကျွန်တော်နည်းနည်းမေးချင်ပါလေကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်အသေးချာကမဲတပြားစုလို့ယူကော့ပွဲရမဲတွေကိုလူတွေကတံမှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ပြောချင်ပါလဲဗျအ
ေးယူကော့ပွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ဝါဒီတော့မဟုတ်ပါဘူးခင်ဗျာကျွန်တော်ယူကော့ပွဲကိုမဲမပေးရေးဝါဒါတစ်ခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီကိုအရင်နောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟိုကရေးပါတဲ့ကကျွန်တော်တို့ကဟိုမဲပြီးမှာခင်ဗျာ
ကိုထွန်းလင်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့မှုပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအယံကိုတက်ကြွတယ်ဒီ1990ရွက်ောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကြပါတယ်မနေ့ကလေးကမဲယုံတွေမှာတန်းစီဆောက်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူအပြတ်သက်ကိုအနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွက်ောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဘလို့ယူဆထားလဲဗ
ျဟုတ်တယ်2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအတွက်ကဟိုဗုဒ္ဓ stand for ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ကားသူတွေသဘောတူချင်မှတူမှုနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အာနာယအစိုးရအတိုက်ခံဒီဟာကိုပဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာယုံဆိုင်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပို့လာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပို့လာတယ်အဲအဲ့ဒီခါကျတော့ကျွန်တော်ကမဲပေးခွင့်ရှိတဲ့လူကျွန်တော်မှရွေးချယ်စရာတွေပို့လာတယ်အဲ့တော့ပို့ပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပို့ပြီးတော့မဲပေးတာကိုပို့လှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းစရာမလိုပါဘူးကိုယ်ယုံကြည်ချက်နဲ့ဘဝကိုတိကျရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုဖြစ်စေခြင်းနဲ့ကိုယ်စလဲလောင်းဒါမှမဟုတ်နောက်ဆုံးကိုဖြစ်စေခြင်းနဲ့ကိုယ်စလဲလောင်းကကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါဒီလုပ်ပါဆိုတဲ့အဲဟိုကံပိမာပါဝင်ဆောင်ရွက်တာတွေသူတို့နှိုးစော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာတော့ဒါကကျွန်တော်ဖြစ်စေချင်တာပါ2020ရွေးကောက်ပွဲအနေထားလက်ရှိတိုင်းတာသွားမယ်ဆိုရင်တော့ရွေးကောက်ပွဲကိုမဲထဲမဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲထဲတဲ့သူရော့လို့ရလက်အကောင်းမထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားနဲ့ပဲမဲဒီအဆုံးဖြတ်ဖြစ်သွားမှာ哦အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတွန်းပို့နိုင်မှာဖြစ်ပါလိမ့်ဗျာ
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကပဲအပြောင်းလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားထဲကမှဘာကြောင့်မဲမပီးဘူးပြောဆိုလှရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့အမေ့မြန်ခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ Novo Community ကကိုထွန်းလွင်းထက်ကိုရောနောက်သုံးသပ်ဆွေးနွေးပြီးတဲ့သတင်းစာဆရာကိုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညစ်ဦးပါ
ဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူဟာစနေနေ့မှာ8သိန်းကျော်သွားပါပြီ။အခုဆက်ခံရသူကလည်း23သန်းကျော်နေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါရတယ်။ American နိုင်ငံမှာလူပြည်မဟုတ်တဲ့အသားရောင်ရှိသူက40ရာခိုင်နှုန်းရှိပေမဲ့ဒီဗိုင်းရပ်စ်ကြောင့်သေဆုံးရသူအားလုံးရဲ့52ရာခိုင်နှုန်းကအသားရောင်ရှိသူတွေဖြစ်တယ်လို့ AP နဲ့ Damascus Project တို့ကပြောပါရတယ်။ဘယ်လာရုစ်သမ္မတအလက်ဇန္ဒရာလူကာရှန်ကိုကိုကယ်တင်ဖို့အတွက်ရုရှားကစီးရီးယားဝင်ဆက်တာတွေမလုပ်အောင်ရုရှားကိုပြက်ပြက်သားသားဝိုင်းပြီးပြောပြဖို့အနောက်နိုင်ငံအစိုးရတွေကိုဘယ်လာရုစ်အတိုက်ခံခေါင်းဆောင်တွေကတိုက်တွန်းနေပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဆက်ပြီးဖြစ်ပွားနေတဲ့အထက်ရခိုင်ပြည်နယ်တွင်အကူးဆက်ခံရသူ6ဦးထပ်ပြီးတော့တွေ့ခဲ့ရတဲ့အတွက်ရောဂါအကူးဆက်ခံရသူစုစုပေါင်းက441ယောက်ရှိသွားပါပြီဒီ6ဦးမှာ4ဦးကစစ်တွေမျိုးကဖြစ်ပြီးကျန်2ဦးကတော့မြတ်ဦးကပါအခုဆိုရခိုင်မှာကိုဗစ်ကူးစက်ခံရသူ68ဦးထိရှိသွားပါပြီတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုကိုထိန်းသိမ်းတဲ့အနေနဲ့နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးအပအဝင်နောက်ထပ်ဆက်ဆံရေးပိုပြီးကောင်းမွန်အောင်မြင့်တက်သွားမယ်လို့စနေနေ့မှာသဘောတူကြေညာပြုကြပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမာကြပါစေဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.